ူဝရှင်ခင်ဗျာတရုတ်တို့လုံမဲ့စီးပွားရေးစီမံကိန်းရဲ့ပမာဏဘယ်လောက်ကြီးကျယ်လဲဆိုတာအကြည့်ပြောပြပါလားခင်ဗျာ
ဒီလုံငန်းဘယ်လောက်ကြီးကျယ်ရေဆိုတာကျွန်တော်တို့ရခိုင်ပြည်သူတွေမသိကြပါဘူးအကျိုးများဘယ်လောက်ရှိမယ်ဆိုတာလည်းကျွန်တော်ပြည်သူတွေမသိကြပါဘူးကျွန်တော်ကိုယ်တိုင်လည်းမသိပါဘူးပထမဆုံးစားလို့ကရေနံတင်တင်ဖို့စိတ်ကမ်းပေါ့လေအဲ့စိတ်ကမ်းမှာရေနံတင်တင်ဖို့ဒီအဝင်ထွက်ပြီးလုပ်ပြီးတော့ရေနံတူလောင်ပြီးဒီရေနံပိုင်းလိုင်းကတဆင်တရုတ်ပြည်ကိုရှာပြီးတော့ပို့နေကြပါ
ဆိုတော့ပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့သဘောပေါ့တိကျမသိနိုင်ပေမဲ့အခုလောလောဆယ်မှာကောဒေသခံပြည်သူတွေအတွက်ဘယ်လိုအကျိုးကျွန်တော်ကောင်းတာအရင်ကြည့်ကြပါစို့ဘယ်လိုများအကျိုးရှိစေပါသလဲလောလောဆယ်မှာဒေသခံတွေအတွက်
ဒီအထူးစီးပွားရေးဆောင်လုပ်ငန်းဆွေးရတော့မလုပ်ရသေးဘူး။ရေနံတင်တင်ဖို့ဒီအတွက်ဒီနေ့စိတ်ကကတော့လှုပ်ထပြီးရံငွေပိုင်လိုက်ပို့ဆောင်ရေးလုပ်ငန်းကလည်းအလုပ်လုပ်နေရပါပြီ။ဒီရေနံတင်တင်ဖို့စိတ်ကလုပ်ငန်းအတွက်မြေနေရာကြီးသိမ့်တယ်၊ဒီစားမှုလုပ်ငန်းကြီးလုပ်တယ်၊သူတို့အသွုံလိုတဲ့မြေကြီးကိုသိမ့်တယ်၊သိမ့်ခံရတဲ့လူတွေမှာမြေဆုံးရှုံးသွားတာဗလေပတ်ချာရန်ရပြီမလဲ။လေသမားကြီးကမြေနဲ့မှလှုပ်ထတတ်တဲ့အတွက်ကြောင့်သူတို့ရဲ့စင်စက်မပြအလောက်ကန်ခွင်လန်ရရှိရေးကိုအဆွေရကတနည်းတကျစီစဉ်လှုပ်ဆောင်ပေးတာမရှိပါဘူးသူတို့ကမြေသိမ်းတဲ့အတွက်ရောကြီးပေးရဆွေရလောက်တော့ရှိရဲ့ဘုကျွန်တော်တို့မြေသိမ်းထားတဲ့မတိကျွန်းမှာလမ်းလေးဖောက်ပေးလိုက်တယ်ဇာတင်ကျောင်းလေးတစ်ကျောင်းတတိဆောက်ပေးလိုက်တယ်ဒီလောက်အစင်းတော့ပဲကျွန်တော်တို့ကစဉ်းစားမြင်တာတွေ့ပါတ
ယ်မြေမဲ့ရမဲ့ဖြစ်သွားတဲ့လူတွေအင်အားစွန့်ခွာပေးသွားတဲ့လူတွေသူတို့တွေလောလောဆယ်အဆင်ပြေအောင်လုပ်ပေးတဲ့အခြေအနေကဘယ်လိုရှိပါလဲကျင်းနာလောက်ပါရလား
ဒီကျွန်းမှာလုပ်တဲ့အလုပ်ကတော့လုပ်ပြီးသွားပြီကျင်းနာတရားမကျင်းနာတရားဆန္ဒပြတာလည်းအခုထည့်ရှိနေကြတယ်အခုဒီအထူးစီးပွားရေးဆောင်အတွက်ကျွန်တော်တို့ပြည်ထောင်စုလွတ်တော်မှာ28ရက်စနေနေ့2015နေ့ကလွတ်တော်ကအတည်ပြုပေးလိုက်တဲ့တရားမြေကပေါင်း4,289.3ဧကကိုကျွန်တော်ကြောက်ဖြူမျိုးနယ်ကပြည်တော်အုပ်စု6စုမှာသိယူဖို့ကျွန်တော်လွတ်တော်ကသဘောတူလိုက်ပြီးဖြစ်ပါရဲ့ဒါပေမဲ့ဘေးနေရာကဘေးမြေကြီးကိုသိမ့်မယ်ဆိုတာကိုတက်စရာကြီးပါတူတော့ရောက်ပြီးတော့အကျိုးရောက်ဖက်ကတရားဝင်ပြောဖို့ဆိုဖို့လဲလူနေပါတည်တယ်နောက်တစ်ခုဒီနေရာမှာဒေသခံတွေအများမကျေနပ်ကြတာတော့ဘာတစ်ခုရှိလဲဆိုဒီလေမြေကြီးနဲ့တစ်ဆက်ကြရှိတဲ့တောင်ကုန်းလေးကြီးရှိတဲ့ဒီတောင်ကုန်းလေးကြီးကိုလေသမားကြီးကသူတို့တတက်လုံးမယူဖလားလောက်တန်ရှားတော့လာပြီမဲ့တရားဝင်ဒီနေရာမှာပိုင်ရှင်မရှိဘူးအဲ့လိုပိုင်ရှင်မရှိတဲ့နေရာဒီကိုတက်ဆိုင်ရာအစိုးရဌာနအကြီးကြီးနော်ညီလို့ဒီစုကိုတင်းယူပြီးတော့ဖျားခင်းထားကြတယ်ဒီလူဒီစီနေရာမှာလာအိမ်ဆောင်မှလည်းမဟုတ်လောက်တန်ရှားတော့မှလည်းမဟုတ်အထူးစီးပွားရေးဆောင်လုပ်တဲ့အခါဒီမြေကိုသူတို့မြေပါဆိုပြီးတော့ရောင်းစားဖို့ဖျားခင်းထားကြတဲ့အစိုးရထိပ်ဘက်ကလူကြီးတွေတော်တော်များများရင်ခင်အစိုးရလက်ထက်ကအဲ့ဒါဒီကိုလည်းကျွန်တော်တို့တွေ့ရတဲ့အခါဒီပေါ်မှာမကျေနပ်တာတွေကလည်းအခုပြည်သူတွေထဲမှာအခုတည်းရှိနေရယ်ကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့အဲ့တော့အရင်အစိုးရလက်ထက်ကလူကြီးဖြာခင်းထားတာကိုအခုအစိုးရကဘာမှအရေးယူဆောင်ရွက်တာမယူလားခဏအဲ့ဒီစောက်အ
ဲ့လိုဆောင်ရွက်တာတခုမှမတွေ့ရသေးပါဘူ
းအခုလက်ရှိအစိုးရဟာသီးရဲသားနဲ့မလုပ်တာလားလုံနီးကင်နီးသူတို့နားမလဲတာလားလုံနိုင်တဲ့အခြေအနေမရှိတာလားခင်ဗျာတစုံတစ်ခုကြောင့်ဘယ်လိုသုံးသပ်လို့ပါလဲ
ဒီလက်ရှိအစိုးရတော့အရင်ခင်အစိုးရရဲ့လှုပ်ထားတဲ့အမှားယွင်းတွေကိုပဲလိုက်ပြီးတော့ပြောနေလို့ရှိရင်တယောက်နဲ့တယောက်နာကျင်မှုနဲ့ဖြစ်ပြီးတော့ရှေ့ခီးဆက်တဲ့နေရာမှာအရှက်ကြီးဖြစ်နေတယ်တော့စဉ်းစားကြလည်းရှိကောင်းရှိပါလိမ့်မယ်
သူတို့လုပ်တဲ့ဆောက်လုပ်ရေးလုပ်ငန်းတွေတည်ဆောက်ရေးလုပ်ငန်းတွေမှာအလုပ်သမားတွေတော့အမြောက်များလုံမှာပေါ့ခင်ဗျာဒေသခံတွေတော့အလုပ်ကင်ရကြပါလားအဲ့လိုမရှိဘူးလား
ဒီလုပ်ငန်းစားပြီးတော့လှုပ်လာမယ်ဆိုရဲ့အစီအစဉ်ဒီကိုဒေသခံတွေမသိတဲ့အောင်ဒေသခံတွေမှာကြိုတင်ပြင်ဆင်ကြမှုလည်းမရှိပါဘူးနောက်ဒေသခံကြီးအလုပ်ကင်ခွင်းလန်းကတော့ labor အနည်းဆုံးပေါ့ hard labor ဆင်းတော့ပဲနည်းနည်းပေါ့ပေါ့ရကြရဲ့ hard labor မှာလည်းဒီဒေသခံတွေကိုပေးတဲ့လောကဟာတခြားဒေသကလူတွေကိုပေးတဲ့လောကကြီးထက်နည်းတယ်ဆိုပြီးညှိထွက်မှုတွေလည်းရှိကြပါရဲ့ဒါကတော့ဒီရခိုင်အလို့ကျန်တဲ့ဘက်ဒီကကျွမ်းကျင်မှုကိုလိုက်ပြီးတော့ပြီးတဲ့နေရာမှာကွဲပြားတာလားဘာပဲနေရာမှာကွဲပြားနေဆိုတော့မသိဘူးလောကခအနှင်ခံရတယ်ဆိုပြီးတော့ပြောဆိုမှုတွေတော့ရှိကြပါလေခင်ဗျာ
နောက်အခုနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံထဲမှာစာချုပ်စကမ်းလုတ်တဲ့အခါမှာဒေသခံတွေရဲ့သဘောထားလဲထည့်ရမယ်ပွင့်လင်းမြင်သာမှုရှိရမယ်ဆိုတဲ့ကိစ္စတွေရှိတယ်အခုဥပရှင်ဟာဒေသခံလည်းဖြစ်တယ်ဒေသမှာဩဇာရှိရရှုတော့ကိုယ်စက်တောင်ဒီလိုပုံကောင်မှမသိရင်ဘယ်သူတွေသိမလဲခင်ဗျာဘာဖြစ်လို့ဘယ်လိုကြောင့်မသိနိုင်တာလဲခင်ဗျာဥပစင်တို့
ဒီအခုလက်ရှိလုပ်နေတဲ့ရေနံတင်စိတ်ကမ်းရဲ့ရေနံပိုက်လိုင်းတွေရဲ့ကိစ္စရဲ့ဂျန်ဝေးပိုက်လိုင်းဆောက်လုပ်တဲ့ကိစ္စရဲ့ဒီကိစ္စတွေကတော့ဆေးဆွေရလက်ထက်ကလုပ်ခဲ့တဲ့အတွက်ကြောင့်ဆေးဆွေရအဆက်ဆက်ရဲ့ပွင့်လင်းနေတာမှုမရှိရဲ့အကျိုးဆက်တွေပေါ်ဥရောစံတာရေအခုအထူးစီးပွားရေးဆောင်လုပ်ငန်းကိုလုပ်ကင်ဖို့တင်တာအဝရထားတဲ့စီတီကုမ္ပဏီကတော့တကယ်အကောင့်တွေဖော်မဲ့ဟာကခု energy အစိုးရတဲ့လက်ထက်မှာပေါ်ရမှာဖြစ်တဲ့တရား energy အစိုးရတဲ့လက်ထက်မှာတော့ဝင်လင်းမြင်တာမှုရှိအောင်ဘယ်လိုလဲပြောကြလိမ့်မယ်လို့ထင်တာပဲလေ
ဥပရှင်ကလှုပ်တော့ကိုယ်ဆိုလဲဆိုတော့ဒီကိစ္စကိုတော့စောစောကဒေတာခံရဲ့အခြေအနေတို့ပထမအစိုးရလက်ထက်မှာပွင့်လင်းမြင်တာမှုမရှိခဲ့တဲ့ကိစ္စတို့ပေါ့လေအဲ့ဒီဟာတွေကလှုပ်တော့ကဘာမှမဆောင်ရွက်နိုင်ဘူးလားခင်ဗျစဉ်းစားခြင်းမရှိဘူးလားဒီကိစ္စကို
လှုပ်တော့ဆိုရကကျွန်တော်တို့ဒီမှာလဲကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဒီဘ ਹੁ ချောက်ကင်မှုလွန်ခဲ့တယ်နောက်တစ်မျိုးပြောမယ်ဆိုလို့ရှိရင်တော့ဗမာကောင်းဆောင်တရားတော့သဘောကျမှာမဟုတ်ဘူးမင်းတို့ဒီကလူမျိုးရေးရတိုင်းရင်းသားတွေကိုခွဲခြားချက်တန်တယ်အောက်ချောက်ခံလူသားစားလူမျိုးတစ်မျိုးနဲ့တာမထားတဲ့တွေကတို့ဒီကိုဘာမှလူရမသိဘူးဂယုမဆိုင်ဘူးကျွန်တော်တို့ဒီကအဲ့လူပြောရမယ်အဲ့လူပြောရင်သူတို့ကတော့စိတ်ဆူမှာအမှန်တော့အဲ့လူပဲကျွန်တော်တို့ဒီကဒီဗမာကောင်းဆောင်တွေရဲ့ခွဲခြားဆက်ဆံမှုကိုခံရတဲ့ဟာလေဒီဒီပိုင်းလုံးကဒီမှာတက်ရောက်နေတဲ့သဘောရှိပါတယ်ဥကြောတန်ရယ
်ဟုတ်ကဲ့ဒါတော့စိတ်ထဲမှာခံစားချက်အပိုင်းပေါ့လေဒါပေမဲ့တကယ်လက်တွေ့မှာဖြစ်နေရဖို့တင်ပြဘူးလားလွတ်တော်မှာရော
လေဒီမှာဖြစ်နေတဲ့ဟာကိုကျွန်တော်ကမိခွန်းဒီမိပါရဲ့မိခွန်းဒီမိတော့လေသူတို့တွေကဟိုရေပူရတဘောပဲဖြေတဲ့ခါကျွန်တော်ရေပင်မှာတကယ်ဖြစ်နေတဲ့ဟာကိုသူတို့ကမဖြေကြဘူးမဖြေကြတဲ့ခါကျတော့နောက်ထပ်မိဖို့ကြိုးစားတဲ့အလုပ်တွေကိုကျွန်တော်ကနည်းနည်းဘာမှအတိတ်ပဲမရှိတဲ့အလုပ်တွေကိုလုပ်နေရသလားဆိုတဲ့ဟာမျိုးဖြစ်တဲ့အတွက်ကြောင့်အခါဒီလေဒီလိုလုပ်ငန်းတွေကိုကျွန်တော်တို့ကိုယ်တိုင်မဆောင်ရွက်ပဲနဲ့ CSO ဒီအဖွဲ့ကြီးရဲ့လှုပ်ရှားချက်တွေပဲအားပေးရမလို့လို့ဖြစ်နေရလीအခု NLD ဆရာလက်ထက်မှာတော့ကျွန်တော်တို့ဒီစီးပွားရေးဝန်ကြီးတဲ့ပြီးခဲ့တဲ့ဒီလွယ်လာနောက်ဆုံးပတ်မှာကြောက်ဖြူကိုလာရဲကြောက်ဖြူသူစီးပွားရေးကိစ္စကိုဆက်လက်ပြီးတော့ဆောင်ရွက်ဖို့ဒေသခံတွေနဲ့ပထမဆုံးသာတွေ့ရပါဘို့လीဝင်လင်းမြင်သာမှုရှိအောင်ဒေသအသီးသီးကိုသူတို့တွားရပြီးတော့ရှင်းလင်းချက်တွေလုပ်မယ်ဆိုပြီးတော့သူတို့ပြောကြပဲအပြောနဲ့လက်တွေ့တော့ကအဲ့ညီတို့ဒီသက်ခံနေလေဘာဖြစ်ဖြစ်လူလူလာလာရှိကြမှာပေါ့ဘာဖြစ်လို့ဒီဒေသမှာစီးပွားရေးအခွင့်အမ်းဒီအများကြီးဖန်တီးပေးဖို့လိုပါတယ
်ကျွန်တော်အဲ့ဒီလွတ်တော်ကိုခိစားကိုကျွန်တော်နည်းနည်းပြောခြင်းနဲ့ပထမလွတ်တော်စက်တန်းလုံးကလွတ်တော်ဟာအခုလက်ရှိလွတ်တော်စက်တန်းတဲ့ပို့ပြီးတော့ထိရောက်မှုရှိခဲ့တယ်ပို့ပြီး efficient ဖြစ်တယ်ဆိုပြီးတော့သူသုံးသက်ချက်ကိုကျွန်တော်တွေ့ရပါတယ်အဲ့ဒီကိစ္စကိုဥပရှင်ဘယ်လိုပြောလို့ပါလဲဒီလိုကိစ္စမျိုးပထမလွတ်တော်စက်တန်းမှာလုံးကဆိုရင်တော့ပို့ပြီးထိထိရောက်ရောက်ဆွေးနွေးတင်ပြနိုင်ခွင့်ရှိခဲ့ပါသလား
ကြည့်ကြည့်ရအောင်ဆွေးနွေးတင်ပြနိုင်ခွင့်ရှိရတယ်လေအများကြီးပေါ့လေလွတ်တော်ဥပဒေစုရေးကိစ္စမှာတော်တော်အကောင်းမောင်းတန်နဲ့လုပ်နိုင်ကြနိုင်ခဲ့ကြကြီးရှိပါရဲ့အစိုးရမှာလည်းတော်တော်လေးတိတ်တိတ်ကြွကြွနဲ့ဆွေးနွေးအတည်ပြုနိုင်ခဲ့ကြကြီးရှိပါရဲ့ဒါပေမဲ့တနိုင်ငံလုံးမှာဖြစ်ပျက်နေတဲ့လူအချက်တွေအကုန်လုံးကိုလွှမ်းခြုံနိုင်ခဲ့တာမှမရှိပဲအဲ့လိုလွှမ်းခြုံမှုမရှိနိုင်ခဲ့တဲ့ဒီမှာကျွန်တော်ဒေသကအထူးစီးပွားရေးဆောင်လုပ်ငန်းတွေပါပါတယ်
ဆိုတော့အခုလွတ်တော်တက်တမ်းမှာရောအဲ့ဒါပူဆူလာအဲ့တိုင်းပဲ
အခုလွတ်တော်တက်တမ်းမှာကျွန်တော်ကြောက်ဖို့သူစည်းဘွားရေးစုံကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်ကိုမေးခွန်းတင်ထားတာရှိပါရဲ့ဟောလွတ်တော်ကတစ်ချိန်အစိုးရအဖွဲ့ကိုပေါ့လေသူတို့ရဲ့တရားဝင်ဖြေကြမဲ့အဖြေကြီးကိုကျွန်တော်မသိရသေးပါဘူးကျွန်တော်ကိုယ်တိုင်လည်းမေးခွန်းတင်ထားတာရှိပါရဲ့ပြည်အောင်စိဝန်ကြီးနဲ့တွေ့တော့လည်းဝန်ကြီးကျွန်တော်မေးခွန်းတင်ထားတာရှိရဲ့ဘယ်တော့ဖြေမလဲလို့တော့မေးလိုက်သေးတယ်ဒီကတော့ဘာမှပြန်မပြောခဲ့ပါဘူ
းဆိုတော့ဒီအစိုးရလက်ထက်မှာလုပ်ရမယ်အဲ့အထူးစည်းဘွားရေးစုံဝန်ကြီးကိုယ်တိုင်လာပြီးတော့ဒေတာခဏနဲ့တွေ့တယ်အတက်စရာအစာပြုတ်မှုလေးတွေ့ရဆိုပါဆိုပြဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ကောဒေတာခဏကအတက်ကြပါလားဥပရှင်မြင့်သူတို့ဒေတာခဏကလည်းပဲအကောင်းမြင်မျှော်လင့်နေကြပါလားအဲ့ဒီကိစ္စဖြစ်ထွန်းလာဖို့အတွက်ကို
အဲဝန်ကြီးရောက်တဲ့နေ့မှာကျွန်တော်ကြောက်ဖြူမျိုးကဓမ္မဝတီခမမှာဆွေးနွေးကြရတဲ့အချိန်မှာကတော့ဟာတချို့ဒေတာခဏကဒီလုပ်ငန်းကိုတဘောမတူတဲ့ပြောဆိုမှုတွေတောင်ကျွန်တော်ကြားရပါရဲ့ဘာဖြစ်ဖြစ်ဖြစ်ကျွန်တော်ဒီသားမှာစီးပွားရေးဂျုံတစ်ခုတော့ထူထောင်ပေးဖို့လိုပါတယ်ကျွန်တော်ဒီသားဖွံ့ဖြိုးတိုးတက်မှုကိုဒီလိုပြစ်ထားလို့တော့မရပါဘူးကျွန်တော်မှာကိုကိုတိုင်းနဲ့ရင်းနှီးမြှုပ်နှံနေရဲ့အားမရှိတဲ့အခါကျတော့အားရှိတဲ့နိုင်ငံတစ်နိုင်ငံကကျွန်တော်တို့ရှိမှာတက်မှုထူထောင်မှုလုပ်ငန်းတွေကိုမလွဲမသွေလုပ်ပေးဖို့လိုပါတယ်လောလောဆယ်ကတော့ကျွန်တော်တို့ဒီသားမှာတရုတ်ကပဲနေရာယူထားရဲ့ဗမာအစိုးရကလည်းတရုတ်နဲ့ပဲလုပ်ငန်းရှင်တွေကဘူး one by one လို့မှလည်းပါဝင်ဆောင်ရနေတယ်ဆိုတော့ဒီလုပ်ငန်းကိုဒီဟုတ်ကုမ္ပဏီရဲ့အကျူစီးပွားရဲ့ကျွန်တော်ဒေတာရဲ့အကျူစီးပွားရဲ့ဒီကျွန်တော်နိုင်ငံရဲ့အကျူစီးပွားကြီးကိုကျွန်တော်လက်ရှိအစိုးရကမျှတအောင်ဘယ်လိုကန့်တွယ်မလဲဆိုတော့အရေးကြီးပါရဲ့ဒေတာခန်ကြီးကတော့နားလည်လို့ပြောတာလည်းရှိမယ်နားမလည်လို့ပြောတာလည်းရှိမယ်နားလည်သည်ဖြစ်စေနားမလည်သည်ဖြစ်စေဒေတာခန်ကြီးရဲ့ပြောတဲ့စကားကြီးကအလကားမဟုတ်ပါဘူးသူတို့ရင်ထဲမှာရှိတဲ့ခံစားချက်တွေဖြစ်တဲ့တို့ရောက်ဒီချာနောက်ထောင်ဖို့လည်းလိုပါရဲ့နောက်ထောင်ဖို့လည်းကျွန်တော်ဝန်ကြီးဒီတော်ကျဝန်ကြီးရောက်လာတော့ငါပြောပြလိုက်ပါရဲ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ခု မိကျင်နာတောက်ဖြူတရုတ်စီးပွားရေးယင်းနှိမ့်မြုံနှံမှုဟာနိုင်ငံတကာမဟာဗျူဟာနဲ့ပတ်သက်နေတယ်အထူးသဖြင့်အိန္ဒိယနိုင်ငံကိုကျောက်ဖြူဘင်္ဂလားဒေ့ရှ်ကစစ်တကောင်တို့စီရီလင်္ကာတို့ဟိုပါကစ္စတန်တို့နဲ့ဆက်ပြီးတော့အိန္ဒိယနိုင်ငံကိုရေချောင်းကဝန်းရံဖို့လုပ်တဲ့တရုတ်ရဲ့မဟာဗျူဟာရှိတဲ့ဆိုပြီးတော့လည်းပြောကြပါတယ်ဒါဆိုရင်နိုင်ငံရဲ့နိုင်ငံခြားဆက်ဆံရေးနဲ့ပတ်သက်လာနိုင်တဲ့ကိစ္စဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဥပရှင်ဘာများပြောလိုပါလဲ
ဒီတရုတ်ကဒီနေရာမှာစီးပွားရေးမဟာဗျူဟာရလကောင်စီးရေးမဟာဗျူဟာရလကောင်သူတို့ချိန်ဆထားကြတယ်တွေ့ဆထားကြတယ်အများကြီးရှိမှာပေါ့ကျွန်တော်တို့ကတော့ဒီနိုင်ငံကြီးရဲ့နိုင်ငံကြီးကစားခွဲမှာအတုံးချခံရတဲ့အချိန်မှာမြင့်မြုံမသွားပဲနဲ့ကျွန်တော်တို့ဒေသစီးပွားရေးဖွံ့ဖြိုးမှုဖြစ်စီဖို့အတွက်ရဲ့ဒီစီးပွားရေးလုပ်ငန်းတွေမှာကျွန်တော်တို့ဒေသကလူကြီးအလောက်ကန်ခွင်းလန်းရဖို့ရဲ့ဒီဒေသကပညာရေးကျမ်းမာရေးလူမှုရေးနှမဆက်သွယ်ရေးဒီတိုးတက်ဖွံ့ဖြိုးမှုလုပ်ငန်းတွေကိုလည်းကျွန်တော်တို့ကဘယ်လောက်ထိပူးပေါင်းပါဝင်ဆောင်ရွက်နိုင်မလဲဆိုတဲ့အခွင့်အလမ်းတွေကိုနိုင်ငံတော်အစိုးရကဘယ်လိုစီစဉ်ဆောင်ရွက်ပြီးတော့ကျွန်တော်တို့လည်းဘယ်လိုလက်တွဲပြီးတော့အလုပ်လုပ်မလဲဆိုတာဒီကိုကျွန်တော်သိကျင်လာပါတယ်